လေးစားရတဲ့သောတာရှင်များရှင်ရှင်လင်းပြန်တဲ့နေ့ထောင်ကလွတ်တဲ့နေ့ဆိုတာဘဝမှာအပျော်ဆုံးနေ့လို့မြမစကားပုံရှိပါတယ်ထောင်ကလွတ်ရင်မိသားစုရောအချင်းကြသူရောပျော်ရွှင်ကြပြီးစကားတွေပြောမကုန်အောင်ဖြစ်ကြရပါတယ်ထောင်ကလွတ်ပြီးကြိုးစိုးမဲ့ဝိုင်းဝန်းပျော်ရွှင်ကြမဲ့မိသားစုမရှိတဲ့သူတွေရဲ့ဘဝကလည်းခြေကွဲစရာလဲကောင်းရင်းနှင်းစရာလဲကောင်းလာပါတယ်ဒီလိုအဖြစ်ပြက်မျိုးနဲ့ရင်ဆိုင်ရတဲ့နိုင်ငံရေးအချင်းသူဒေါ်ရီရီဝင်း2009နိုဝင်ဘာ15ရက်နေ့မှာထောင်ကလွတ်လာပါတယ်။ထောင်ကျစဉ်တစ်လျှောက်လုံးထောင်ဝင်စာတွေ့မဲ့သူမရှိတဲ့သူမရဲ့မိန်းမသားဘဝကလည်းကြေကွဲစရာကောင်းလာပါတယ်။မိသားစုအားလုံးကနိုင်ငံရချားရောက်ပြီးသူတယောက်တည်းအချင်းထောင်ထဲမှာအချင်းကျခဲ့ရပါတယ်။ဒေါ်ရီရီဝင်းကမွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသမီးအဖွဲ့ဝင်တယောက်ပါ။သမီးငယ်နဲ့အတူအိမ်ဆိုင်လေးဖွင့်ပြီးအသက်မွေးရတဲ့ဒေါ်ရီရီဝင်းအိမ်မှာ NLD ရုံးခန်းဖွင့်ထားပါတယ်။အဖွဲ့ချုပ်ဘဟုကတိုင်းနဲ့ပြည်နဲ့အစည်းအဝေးတက်ရောက်ပြီးပြန်လာတိုင်းအာနာပိုင်ကခဏခဏထိမ့်သိမ့်မေးမြန်းခံရသူပါသူထောင်ကြပုံနဲ့ထောင်တွင်းဖြစ်စဉ်တွေအကြောင်းအခုလိုပြောပြပါတယ်2004ဇွန်6ရက်နေ့မှာရက်ွက်လူကြီးနဲ့အတူမော်လမြိုင်ထောင်လန်းကြီးကခဏလိုက်ခဲ့ပါမေးစရာရှိလို့ဆိုပြီးကျမကိုလာခေါ်ပါတယ်ဒီလိုပဲခဏလာခေါ်ပြီးပြန်လှုပ်ဆိုတော့ခိုးတော့ကအတိုင်းပဲလို့ကျမထင်မိတာပေါ့ဒါပေမဲ့ဒီတစ်ခါတော့ထူးကြတယ်ကျမအိမ်ကိုဓာတ်ပုံရိုက်တယ်ရဲမေနှစ်ယောက်ကအိမ်အတွင်းကိုအသေးစိတ်ရှာတယ်ရှာပြီးတော့လိုက်ခဲ့ဖို့ခေါ်ပါတော့တယ်ဒီတော့ကျမကလည်းခလေးလက်ဆွဲပြီးလိုက်သွားရတာပေါ့ခလေးထားခဲ့လို့ပြောပါတယ်ဆွေမျိုးသားချင်းမရှိတဲ့နေရာမှာခလေးမထားခဲ့နိုင်ဘူးလို့ပြောတော့မှခေါ်ခွင့်ပေးပါတယ်အိမ်ကိုတော့ခတ်ပြီးရက်ွက်လူကြီးကတင်းထားလိုက်တယ်ကျမကိုကျမမိသားစုအကြောင်းကျမမသိတဲ့အကြောင်းတွေမေးတော့တာပဲည2နာရီကျော်တဲ့အထိကျမထမင်းမစားရပါဘူးသမီးလေးကိုလှမ်းကြည့်လိုက်တော့ကလထိုင်ပေါ်မှာခေါင်းလေးဆောင်ပြီးအိပ်ပျော်နေပါတယ်နောက်နေ့နေ့လယ်လောက်မှာကျမတို့သားအမိကိုကားနဲ့လာခေါ်တဲ့သူကလက်ထိတ်ခတ်လိုက်တော့ကျမသမီးလေးလန့်ပြီးအော်ငိုလိုက်တာအခန်းတစ်ခုလုံးဟိမ့်သွားပါတော့တယ်ပြီးတော့မှကျမကိုမျက်နှာအဝတ်စီးပြီးကားပေါ်တင်လိုက်ပါတယ်ထောက်လန်းရေးယုံရောက်တော့ကျမသမီးလေးကိုဆက်ခေါ်သွားလို့မရဘူးထားခဲ့ရမယ်လို့ပြောပါတယ်ကျမမျက်နှာပေါ်ကစီးထားတဲ့အဝတ်ကိုဖယ်ပြီးသမီးကိုမှားစရာရှိတာမှားလို့သူတို့ကပြောတယ်။သမီးလေးကိုအမျိုးတွေစီဆက်သွဲနိုင်အောင်လိပ်စာပေးပြီးအန်နီယယ်ကိုဂယုစိုက်ဖို့အထက်ထက်မှားရတော့တာပေါ့။ဘလို့ပဲမှားမှားဘလို့ပဲပြောပြောကျမသမီးကိုကျမစိတ်မချနိုင်ခဲ့ပါဘူး။ဆယ်နှစ်နှစ်သမီးလေးကိုတယောက်တည်းထားခဲ့ရတဲ့အဖြစ်ကကျမရင်ထဲမချိနိုင်အောင်ပါပဲ။ကျမလက်ထိတ်နဲ့ကားပေါ်တက်တော့ကျမသမီးလေးမငိုနိုင်တော့ဘူး။ရှိုက်ရှိုက်ပြီးအုံနိုင်ရန်လေးမှီးပြီးကြံခဲ့တော့တယ်။အဲ့ဒီမြင်ကွင်းကကျမမျက်လုံးထဲကမထွက်နိုင်အောင်ကိုခံစားခဲ့ရပါတယ်။ကျမကိုအောင်တပြေစစ်ကြောရေးစခန်းမှာတလာနီးပါစစ်ဆေးပြီးအင်းစိန်ထောင်ကိုပို့လိုက်ပါတယ်။ကျမနေရတဲ့အင်းစိန်အချုပ်တိုက်မှာမီးဖွင့်လို့ရပေမဲ့အမှောင်ချထားပါတယ်။ကျမကအမှောင်ထဲကနေအပြင်ကအချုပ်တူတွေတွာလာနေတာကိုတွေ့ရပါတယ်။ဘသူနဲ့မှအဆက်အသွယ်မရခဲ့ပါဘူး။ထမင်းလာကျွေးရင်အမှောင်ထဲမှာပဲလက်နဲ့ဆမ်းပြီးစားခဲ့ရပါတယ်။စားရတာလဲအမဲရုပ်ပြုတ်လေးတစ်ဖက်နှစ်ဖက်နဲ့ဝါလို့လဲမရပါဘူးနှစ်လကြာတော့လူလဲငတ်လာတယ်အမှောင်ထဲကနေလှမ်းကြည့်ရင်အချုပ်တူတွေမိသားစုတွေနဲ့တွေ့ပြီးပြန်လာရင်မပြောသီးတွေမုတ်တွေစားနေတာတွေ့ရင်ကျမသိတ်စားကျင်တာပဲကျမအဖြစ်ကဘာနဲ့တူလဲဆိုတော့တလိပ်ဆန်တကောင်ကိုအမှောင်ခန်းချုပ်ထန်းထဲမှာလောင်ထားတယ်လို့ပါပဲအလင်းထဲကအခန်းတွေမှာချိတ်ထားတဲ့ငပြောသီးတွေတဖြည်းဖြည်းဝါမှဲ့လာတာတွေ့ရင်ဒွေးတွေမျိုးမျိုးချရပါတယ်ဘသူမှမသိဘူးတစ်ဖက်ခန်းကနေကြားလုံးလေးတွေမိန်လာခွန်းနာပြစ်ချလိုက်ရင်ကျမမယုံနိုင်ဘူးကောက်စားရပါတယ်အမှောင်ကန်းလေးတဲ့ကိုတနေ့တော့ရုံးထွက်ဆူပြီးလာခေါ်ပါတယ်ရုတ်တရက်အလင်းရောင်ရောက်တော့ကျမမျက်လုံးချက်ချင်းပြန်ပိတ်လိုက်ရတယ်အလင်းရောင်ကိုကျမကြည့်လို့မရသေးပါဘူးအင်းစိန်အထူးယုံမှရုံးထွက်ရပါတယ် NLD ရှေ့နေဦးညံလင်းဦးအောင်သိန်းတို့ကကျမအမှုကိုရှေ့နေလိုက်ပေးပါတယ်အမှုလိုက်မဲ့ရှေ့နေတွေနဲ့ကျမစကားပြောခွင့်မရခဲ့ပါဘူးကျမကိုပုံမှ3ခုတတ်ပါတယ်စက္ကွန်1 73 1အရေးပေါ်9ညနဲ့တရားဆွဲဆိုအမှုရင်ဆိုင်နေစင်မှာပဲကျမသမီးငယ်လေးနဲ့တခါထပ်တွေ့ခွင့်ရခဲ့ပါတယ်2004စက်တင်ဘာ23မှာပုံမှ3ခုနဲ့တပေါင်းနဲ့1900နှစ်ချလိုက်ပါတယ်ကျမနဲ့နေရတဲ့သေးတန်း3ယောက်တီလာရှင်2ပါးလုံးဝထောင်ဝင်စာမရှိပါဘူး။မိသားစုကထောင်ဝင်စာလာမတွေ့နိုင်တဲ့သူတွေပေါ့။ကျမတို့ကိုအန်တီဒေါ်မေဝင်းမြင့်ကဝေငှပြီးကြွေးပါတယ်။ ညနေကိုထောင်ကကြက်ဥတလုံးပေးပါလေမနဲ့ဆိုဘာမှစားစရာမရှိပါဘူးကော်ဖီမီလေးတစ်ထုပ်ရှိရင်တယောက်တကုံဝေးမျှပြီးတောက်ခဲ့ရပါတယ်ကျမ်းမာရင်ကလည်းနှလုံးသွေးတို့ဖြစ်လာတော့ထောင်တွင်းဆေးကမ်းမှပဲထွက်ပြရပါတယ်ဆေးကိုအမြဲဆွဲတောက်ရပါတယ်မိသားစုထောင်ဝင်စားမရှိတော့တိတ်ကိုခက်ခဲပါတယ်ထောင်ကိုတစ်ကြိမ်ဆေးဝယ်ပေးဖို့ဆေးထောက်ပံ့ဖို့တစ်လစောင့်ရပါတယ်အစင်းစင်ထောက်ခံချက်တွေပေးပြီးမှကျမဆေးတောက်ခွင့်ရပါတယ်ကျမနဲ့အမှုတွေထောင်ဝင်စားထွက်တဲ့နေ့မှာကျမသမီးငယ်လာကြောင်းသိခဲ့ရပါတယ်ဒါပေမဲ့အိမ်တော်စုစီးရင်မရှိလို့ထောင်ဝင်စားတွေ့ခွင့်မရဘူးတဲ့ကျမအိမ်မှာပစ္စည်းတွေရှာဖွေသိမ်းစီးစဉ်ကအိမ်တော်စုစီးရင်ပါသွားပါတယ်တလာပိုင်းရောက်တော့ကျမအိမ်နေတော့ကျမသမီးလေးကိုအိမ်မက်မက်ခဲ့တယ်သမီးလေးကအုတ်တိုင်းအမြင့်ကြီးပေါ်ကနေလက်ပြနှုတ်ဆက်နေတဲ့ပုံမျိုးမက်တာနောက်တနေ့တငယ်ချင်းထောင်ဝင်စားထွက်တော့တည်င်းတစ်ခုပါလာပါတယ်ကျမသမီးလေးထောင်ဝင်စားလာတွေ့ရင်အဝေးပြေးကိတ်မှာပျောက်သွားတယ်လို့ကျမကြားခဲ့ရပါတယ်ထောင်ဝင်စားတွေ့ခွင့်မရပဲပြန်သွားရတဲ့ကျမသမီးလေးဘလောက်များခံစားရမလဲထောင်အရာရှိတွေကိုခလေးကိစ္စစုံစမ်းပေးပါလို့ဘလို့ပဲပြောပြောမရခဲ့ပါဘူးအိမ်မပျော်တဲ့ညတွေနဲ့အိမ်အလွမ်းစိတ်တွေသမီးကိုပူတဲ့စိတ်တွေကကျမကိုနှလုံးရောဂါဖြစ်အောင်ထပ်မံကူပန့်ခဲ့ပါတယ်လမ်းခီးအန်နီရယ်နဲ့သမီးရဲ့ဘဝလုံခြုံရေးအိုးကျမရင်ထဲလောင်မြိုက်နေတဲ့အပူကြီးကမီးအဖြစ်ကူးသွားရင်အင်းစိန်ထောင်တစ်ခုလုံးပြာကျသွားနိုင်ပါတယ်